VOA ရဲ့အစီအစဉ်လေးကိုစပီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။ American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရဲ့ Taiwan ခရီးစဉ်အပေါ်တရုတ်နိုင်ငံရဲ့တုံ့ပြန်မှုဟာအလွန်အကျွံနိုင်လွန်းပြီးအန္တရာယ်ရှိတယ်လို့ American နိုင်ငံသားကြီးဝန်ကြီး Anthony Blinken က VOA ခမာဌာနနဲ့မေးမြန်းစင်မှာပြောဆိုလိုက်ပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းအကြက်တဲတွေကြုံနေရတဲ့မြန်မာနိုင်ငံကအခြေအနေတွေအပေါ်အမေရိကန်ရဲ့သဘောထားကိုလည်းထုတ်ပြောခဲ့ပါတယ်။အာဆီယံဆက်ဆက်အစည်းအဝေးအတွက်ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဝန်ကြီးဘလင်ကန်ကို VOA ခမာဌာနကစုံနရင်မေးမြန်းထားတာကိုကိုစုံမိုးကျော်နဲ့ကိုရဲမွန်တို့တင်ပြထားပါတယ်ခင်ဗျာ
Two questions first before we touch on the topics on Cambodia So one is about Taiwan and Myanmar
မေးခွန်းနှစ်ခုလောက်မေးလိုပါတယ်ပထမတစ်ခုကတော့ကမ္ဘောဒီးယားကိစ္စဖြစ်ပါတယ်နောက်တစ်ခုကတော့ထိုင်ဝမ်နဲ့မြန်မာကိစ္စပါအောက်လွှတ်တော်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခီးစဉ်နဲ့ပတ်သက်ပြီးဝန်ကြီးရဲ့အမြင်ကိုသိပြရစေဒီခီးစဉ်နဲ့ပတ်သက်ပြီးတရုတ်အစိုးရကလည်းတုံ့ပြန်လှုံ့ဆော်တာတွေရှိနေပါတယ
် Speaker Pelosi is from our legislative branch
ပထမဆုံးအနေနဲ့ကအခုလိုတွေ့ဆုံခွင့်ရတာဝမ်းသာပါတယ်ကျေးဇူးလဲတင်ပါတယ်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာဥပဒေပြည့်ရေးအပိုင်းကဖြစ်ပါတယ်ဒီအပိုင်းဟာတည်ကြလွတ်လိုက်တဲ့အပိုင်းဖြစ်ပါတယ်အစိုးရလိုပဲတည်ကြအပိုင်းကဖြစ်ပါတယ်သူ့အနေနဲ့အခုလိုသွားခွင့်ရှိပါတယ်ဒီနှစ်အပါအဝင်အရင်တုန်းကအခြားလွတ်တော်ကိုယ်စားလှယ်တွေသွားရောက်ခဲ့တယ်လို့ပဲသူလဲသွားခွင့်ရှိပါတယ်ဒါပေမဲ့တရုတ်ရဲ့တုံ့ပြန်မှုဟာအလွန်အကျွံနိုင်လွန်းပြီးအန္တရာယ်များပါတယ်ဒီခီးစဉ်နဲ့ပတ်သက်ပြီးဘယ်လိုခံစားရတယ်ပဲဆိုပဲထိန်ထုံးတက်မစ်ဆိုင်ဆက်တစင်းဖြစ်လွတ်တာထိုင်ဝမ်ပတ်ပတ်လေကိုစစ်သည်မော်တွေဆီလွတ်တာတွေဟာအန္တရာယ်ရှိပါတယ်။အဲ့ဒီအထက်ကမစ်ဆိုင်တုံး၅လုံးကဂျပန်နိုင်ငံအနီးကိုကျရောက်ခဲ့ပါတယ်။အာဆီယံအပါအဝင်ဒေသတွင်းနိုင်ငံတွေကပြောဆိုနေတာတွေကိုလည်းကြားကြမယ်ထင်ပါတယ်။ဒီလောက်ရတဲ့ဟာဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်စေပြီးအလွန်အန္တရာယ်ရှိတယ်ဆိုတာကိုအာဆီယံကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒါကြောင့်ကျွန်တော်ထင်တာကတာဝန်ယူမှုရှိရှိလှုပ်ဆောင်ဖို့ကအရေးကြီးပါတယ်။အမေရိကန်ဘက်ကတော့ဘယ်လိုရန်စားတဲ့ကိစ္စမျိုးကိုမှလုပ်မှာမဟုတ်ပါဘူး။ကျွန်တော်တို့ယူဆတာကပင်လယ်ပြင်တွေဟာတည်ငြိမ်အေးချမ်းသင့်ပါတယ်။ထိုင်ဝမ်ရေလက်ကြားဟာဒေသတွင်းနိုင်ငံအလုံးအတွက်အရေးကြီးပါတယ်။ဒီနေရာကိုဖျက်ပြီးကုန်သွယ်မှုလုပ်ငန်းတွေအများကြီးရှိပါတယ်။ဒီနေရာကိုအနောက်ဆက်ပေးတာခံရရင်ကမ္ဘာစီးပွားရေးတစ်ခုလုံးကိုစိုးစိုးဝါးဝါးထိခိုက်မှာပါ။အားလုံးကကိုဗစ် -19 ကြောင့်ထိခိုက်ကျဆင်းသွားတဲ့စီးပွားရေးကိုပြန်ကောင်းလာဖို့ဆန္ဒရှိနေကြတာပါဒီအတွက်နိုင်ငံတိုင်းမှာတာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်အမေရိကန်မှာတာဝန်ရှိတယ်လို့တရုတ်မှာလည်းတာဝန်ရှိပါတယ်လွတ်တော်အမတ်တဦးအလက်ဘတ်သွားရောက်တဲ့ကိစ္စကိုမမှန်မကန်အကြောင်းပြုပြီးအန္တရာယ်ရှိတဲ့တည်ငြိမ်မှုပြပြားစေတဲ့လုပ်ရတွေကိုမလုပ်သင့်ပါဘူ
း In Myanmar we see the situation worsen
That's right
Will you ask post any economic sanction on the junta
မြန်မာနိုင်ငံမှာအခြေအနေတွေပိုပြီးဆိုးဝါးလာနေတာကျွန်တော်တို့တွေ့နေရပါတယ်အဲ့ဒီတော့အထူးသဖြင့်ရေနံနဲ့တန်းငွေလုပ်ငန်းတွေအပေါ်အရေးယူမှုအပါအဝင်မြန်မာနိုင်ငံကိုအရေးယူပိတ်ဆို့မှုတွေလုပ်ဖို့အစိုးပြုတင်ပါသလ
ား What we've seen exactly as you say is a situation that's gone from bad to worse
ကျွန်တော်မြင်တာကတော့အခြေအနေတွေကသိုးတထက်ဆိုးလာနေပါတယ်အာဆီယံနဲ့ကမ္ဘောဒီးယားနိုင်ငံကမေတ္တာရပ်ခံနေတဲ့ကြားကနိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုသေဒဏ်စီရင်တပ်ဖြတ်ခဲ့တာအင်မတန်ဆိုးပါတယ်။ဒါကအာဏာသိမ်းပြီးအခြေအနေတွေကိုဖြည့်ရှင်းနိုင်ဖို့အတွက်နိုင်ငံတကာရဲ့ကြိုးပမ်းမှုနဲ့ပန်ကြားချက်တွေကိုစစ်ကောင်စီကလုံးဝလစ်လျူရှုနေတာထင်ရှားပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအပါအဝင်စစ်ကောင်စီကပါသဘောတူထားတဲ့မြမအရေးအာဆီယံသဘောတူညီချက်၅ချက်မှာဆိုရင်အကြမ်းဖက်မှုတွေကိုရပ်ဆိုင်းဖို့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့ဒီမိုကရေစီရေးရှေ့ရှုမှုတွေပါဝင်ပေမဲ့အခုလာပေါင်းများစွာကြာခဲ့တာတောင်းမြန်မာဘက်ကဓာတွေကိုအကောင့်အထည်ဖော်ဖို့စံတာလုံးဝမရှိတာကိုတွေ့နေရပါတယ်။ဒါကြောင့်မလို့နိုင်ငံတကာအနေနဲ့စစ်ကောင်စီအပေါ်နိုင်ငံရေးစီးပွားရေးဖိအားတွေတိုးမြှင့်ပေးရပါမယ်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရအပါအဝင်မြန်မာနိုင်ငံတွေကပဲပေါင်းစုံနဲ့ထိတွေ့ဆက်ဆံမှုတွေလုပ်ရပါမယ်။လူသားချင်းစာနာမှုအကူအညီတွေပြည်သူတွေစီကိုရောက်ဖို့လက်နက်တွေစစ်ကောင်စီကိုမရောက်ဖို့စတာတွေလုပ်ရပါမယ
်။ And what do you think ASEAN should do in besides just excluding the junta?
မြန်မာစစ်ကောင်စီကိုကျင်ထားတဲ့အပြင်အာဆီယံအနေနဲ့ဒီထက်ပိုပြီးဘာတွေအရေးယူမှုတွေလုပ်သင့်ပါသလဲ?
Well, I think it has to take account of the fact that the regime has refused to implement the 5-point consensus.
စစ်ကောင်စီဘက်ကအာဆီယံသဘောတူညီချက်၅ချက်ကို လိုက်နာဖို့ညှင်းပယ်ထားပါတယ်အဲ့ဒီတော့အခုလောလောဆယ်အားဖြင့်အရေးပါတဲ့အစည်းအဝေးတွေမှာနိုင်ငံရေးအရာမပတ်သက်တဲ့ကိုယ်စားလှယ်တွေကိုပဲလက်ခံမယ်လို့သတ်မှတ်ထားတဲ့အချက်ဟာမှန်ကန်တဲ့အချက်ဖြစ်ပါတယ်စစ်ကောင်စီအနေနဲ့ဒီကိစ္စအပေါ်လိုက်နာမှုတွေမရှိဘူးဆိုရင်အာဆီယံအနေနဲ့အခြေအနေတွေအပေါ်ပြန်သုံးသပ်ပြီးအာဆီယံကနေထုတ်ပယ်တဲ့အဆင့်အပါအဝင်လောက်ဆရာရှိတာတွေလောက်သွားရမှာပ
ါ What that means including your suspension of Myanmar
on Cambodian you understand that you met Prime Minister Hun Sen
Yes
ဝန်ကြီးဘလင်ကင်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့ကျွန်တော်သိရပါတယ်သူကိုဘာတွေပြောခဲ့ပါသလဲ
We had a broad conversation about many different topics
ကျွန်တော်တို့အကြောင်းအရာအတော်များများကိုချက်ချက်ပြတ်ပြတ်ဆွေးနွေးဖြစ်ကြပါတယ်အရေးအကြီးဆုံးအကြောင်းအရာတစ်ခုကျွန်တော်ဆွေးနွေးခဲ့တာကတော့အမေရိကန်ကကမ္ဘောဒီးယားနဲ့အပြူသဘောဆောင်တဲ့ဆက်ဆံရေးရှိခြင်းနဲ့ဆိုတဲ့အချက်ဖြစ်ပါတယ်။ရှိပြီးသားအခြေခံကောင်းတွေကိုဆက်လက်ပြီးတိစောက်သွားချင်ပါတယ်။ကျွန်တော်တို့ဂုဏ်ယူရတဲ့အချက်ကတော့အမေရိကန်ပြည်ထောင်စုဟာကမ္ဘောဒီးယားအတွက်အကြီးမားဆုံးပို့ကုန်ဈေးကွက်ဖြစ်တယ်ဆိုတဲ့အချက်ပါပဲ။ဝမ်းမြောက်စရာတစ်ခုအနေနဲ့ကကမ္ဘောဒီးယားကထုတ်လုပ်တဲ့သီဟိုဈေးနဲ့တရက်သီးတွေကိုနိုင်ငံတကာဈေးကွက်ကိုတင်ပို့နိုင်ဖို့ကျွန်တော်တို့ကူညီဆောင်ရွက်နေတဲ့ကိစ္စပါ။နောက်တစ်ခုကတော့ COVID-19 ကာယရောဂါတုံ့ပြန်ဆောင်ရွက်ရေးအတွက်ကျွန်တော်တို့ကဘာအကျိုးအမြတ်မှမမျှော်လင့်ဘဲကာကွယ်ဆေးတွေကူညီပေးနိုင်ခဲ့တဲ့ကိစ္စပါ။ကျွန်တော်တကယ်ကိုဂုဏ်ယူတဲ့ကိစ္စတစ်ခုကတော့ကမ္ဘောဒီးယားကနေခိုးယူထားတဲ့ရှေးဟောင်းအမွေအနှစ်တွေကိုကျွန်တော်တို့ပြန်လည်ပေးအပ်နိုင်တဲ့ကိစ္စပါပဲ။ယဉ်ကျေးမှုတွေကာကွယ်ထိန်းသိမ်းဖို့ကိုကျွန်တော်သိအလေးနဲ့ထားပါတယ်။ကျွန်တော်တို့ကအဲ့ဒီလိုဆက်ဆံရေးတွေကိုပုံမခိုင်မအောင်ဆောင်ရွက်နေတာပါကျွန်တော်တို့ရဲ့စီးပွားရေးအရာဆက်ဆံရေးကိုလည်းအားကောင်းလာအောင်လှုပ်ဆောင်နေပါတယ်ဒါပေမဲ့ကမ္ဘောဒီးယားမှာဒီမိုကရေစီပုံမအားကောင်းလာအောင်လှုပ်ဖို့အရေးကြီးတဲ့အကြောင်းကိုလည်းကျွန်တော်တို့ပြောဆိုဆွေးနွေးခဲ့ပါတယ်အထူးသဖြင့်တော့နောက်လာမယ့်နှစ်မှာရွေးကောက်ပွဲကျင်းပမှာဖြစ်တဲ့အတွက်အားလုံးပါဝင်ပြီးတကယ့်ကိုစားပြုမှုရှိတဲ့ရွေးကောက်ပွဲဖြစ်အောင်လှုပ်ဖို့ပါပဲပါတီပေါင်းစုံပါဝင်တဲ့ရွေးကောက်ပွဲတွေကိုလည်းကမ္ဘောဒီးယားကအရင်တုန်းကလှုပ်ခဲ့ဘူးပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဘယ်ပါတီဘယ်သူဖြစ်လာရမယ်ဆိုတာမျိုးမရှိပါဘူး။ကျွန်တော်တို့ကတော့ဒီမိုကရေစီနီးလန်းကြကြလှုပ်ဆောင်တဲ့ကိစ္စကိုပဲလိုလားတာပါ။ကမ္ဘောဒီးယားမှာလူတိုင်းကဒီရွေးကောက်ပွဲနဲ့အစိုးရဟာငါတို့ကိုအမှန်တကယ်ကိုစားပြုတယ်လို့ခံစားရစေချင်တာပါ။
What if Cambodia what potential
နောက်တစ်ခုမေးချင်တာကတကယ်လို့ကမ္ဘောဒီးယားမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်ခဲ့ဘူးဆိုရင်နောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်ပါသလဲ
I'm not going to get into hypotheticals but
ကျွန်တော်အနေနဲ့ကတော့မဖြစ်သေးတာတွေကိုမှန်းဆပြီးပြောတာမျိုးမလုပ်ချင်ပါဘူးဒါပေမဲ့ကျွန်တော်ထပ်ပြောချင်တာကဒါကကျွန်တော်တို့ဆက်ဆံရေးနဲ့ပတ်သက်တဲ့မျှော်လင့်ချက်တွေအထိရောက်သွားမှာပါဒါဟာအထူးသဖြင့်တော့ကမ္ဘောဒီးယားပြည်သူတွေအတွက်အရေးကြီးပါတယ်ဒါဟာကမ္ဘောဒီးယားပြည်သူတွေတကယ်လိုလားတဲ့ကိစ္စဖြစ်တယ်လို့အမေရိကန်ကလည်းအလေးအနက်ထားတဲ့အရာပါကျွန်တော်တို့လွှတ်တော်ကလည်းအလေးထားပါတယ်ကျွန်တော်တို့သမ္မတကလည်းအလေးထားပါတယ်ဒါတွေကကျွန်တော်တို့အသွေးအသားထဲမှာရှိနေတာတွေပါဒီမိုကရေစီနဲ့ပတ်သက်ပြီးကျွန်တော်တို့မှလည်းပြဿနာရှိပါတယ်ဒါပေမဲ့ဒီပြဿနာတွေကိုကျွန်တော်တို့ကပွန့်ပွန့်လင်းလင်းမကွက်ခွက်ဖဲတဲ့တဲ့ဖြေရှင်းပါတယ်ကျွန်တော်တို့တကယ်တမ်းမေးရမှာကတိုင်းပြည်တွေမှာရှိတဲ့နိုင်ငံရေးစနစ်ဟာပြည်သူတွေအနေနဲ့သူတို့ကိုကိုစားပြုတယ်လို့ခံစားရသလားဆိုတာပါပဲ
One last question is about the Ream Naval Base
နောက်ဆုံးတစ်ခုအနေနဲ့မေးချင်တာကတော့ Ring ခြေတပ်စခန်းကိစ္စပါတရုတ်နဲ့ American စစ်တပ်အကြားဘာတွေဖြစ်နေပါသလဲဆောက်ပြီးတော့မှ American ကနောက်တစ်ခါမေးခွန်းထုတ်အောင်မလား
Well this is first and foremost to making sure that the Cambodia has a truly independent
ပထမအဆုံးသေချာအောင်လုပ်ဖို့ကကမ္ဘောဒီးယားရဲ့နိုင်ငံသားရေးမူဝါဒဟာတစုံတယောက်ကဖိအားပေးတာမခံရဘဲနဲ့တကယ်ပဲလွတ်လပ်မှုရှိရလားဆိုတဲ့အချက်ပါပဲ။ RM ရေတပ်စခန်းရဲ့ကိစ္စမျိုးဖြစ်လာတဲ့အခါကျွန်တော်ထင်တာကတော့တိုင်းပြည်တစ်ပြည်ကစခန်းတစ်ခုကိုပဲဖြစ်ဖြစ်တစ်စိတ်တစ်ပိုင်းကိုပဲဖြစ်ဖြစ်အထူးအခွင့်အရေးနဲ့သုံးခွင့်ရပြီးဒေသတွင်းအခြားနိုင်ငံတွေရဲ့လုံခြုံရေးကိုချိန်ချောက်လာမယ်ဆိုရင်ဒေသတွင်းမှာရှိတဲ့ဘယ်နိုင်ငံမှဆိုစိုးရိမ်ကြမှာပါပဲ။ဒါကြောင့်ကျွန်တော်ထင်တာကတော့ပွင့်လင်းမြင်သာမှုရှိဖို့အရေးကြီးပါတယ်။ဒီရေတပ်စခန်းဟာလည်းအားလုံးအတွက်လမ်းဖွင့်ပေးထားပြီးတိုင်းပြည်တစ်ခုတည်းအတွက်သီးသန့်အသုံးပြုဖို့ဆိုတာမျိုးမဖြစ်သင့်ပါဘူး။